အိန္ဒိယနိုင်ငံအနောက်ပိုင်းဂူဂျာရတ်ပြည်နယ်အမီဒါဘတ်မြို့ဆေးရုံတည်ရုံကအထူးကြမ်းမတ်ကုသဆောင်မှာဒီကနေ့အစောပိုင်းကမီးလောင်ခဲ့တဲ့အတွေ့ကိုဗစ် -19 နဲ့ဆေးကုသမှုခံယူနေရသူအတွင်းလူနာ၈ယောက်သေဆုံးခဲ့ပါတယ်။သေဆုံးသူတွေထဲမှာအမျိုးသား၅ဦးအမျိုးသမီး၃ဦးပါဝင်ပြီးနောက်ထပ်လူနာ35ယောက်ကိုတခြားဆေးရုံတွေကိုပြောင်းရွှေ့ပေးခဲ့ပါတယ်။ဂူဂျာရတ်ပြည်နယ်ဟာအိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီရဲ့ဇာတိပြည်နယ်ဖြစ်ပြီးအိန္ဒိယနိုင်ငံအတွင်းမှာကိုဗစ် -19 ရောဂါပြန့်နှံ့ကူးစက်မှုအဆိုးဆုံးပြည်နယ်တွေထဲကတစ်ခုဖြစ်ပါတယ်။အိန္ဒိယမှာဒီကနေ့တည်းအထက်ကူးစက်သူ9000ကျော်နဲ့သေဆုံးသူက900ကျော်ရှိပါတယ်။စုစုပေါင်းကူးစက်သူ2000ကျော်နဲ့သေဆုံးသူ4000ကျော်ရှိတဲ့အတွက်ကမ္ဘာမှာတတိယကူးစက်မှုအများဆုံးနိုင်ငံဖြစ်ပါတယ်။ဂျပန်နိုင်ငံအချီပြည်နယ်မှာကူးစက်မှုနှုန်းကျိုးလာတဲ့အတွက်ပြည်နယ်အုပ်ချုပ်ရေးမှူးကဒီကနေ့အရေးပေါ်အခြေအနေကြေညာလိုက်ပါတယ်။ဇူလိုင်လအလယ်လောက်တုန်းကဒီပြည်နယ်အတွင်းမှာကူးစက်တဲ့လူနာ100ကျော်ရှိတာပါ။ယောဂါထိန်းချုပ်နိုင်မှုစီးပွားရေးလုပ်ငန်းတွေနဲ့အသွားအလာကန့်သက်တာတွေကိုဩဂုတ်လ24ရက်နေ့အထိသတ်မှတ်ထားပါတယ်။ဩစတြေးလျနိုင်ငံဝစ်တိုရီယာပြည်နယ်အတွင်းမှာဒီကနေ့ကူးစက်သူ481ယောက်နဲ့သေဆုံးသူ6ယောက်အတည်ပြုခဲ့ပြီးတဲ့နောက်မှာမဲလ်ဘုန်းမြို့မှာကြာတာပရင်းကစပြီးတော့အသွားအလာတွေကိုတင်းကျပ်ကန့်သက်လိုက်ပါတယ်။တရုတ်နိုင်ငံရှင်ချန်းပြည်နယ်မှာတော့ဒီကနေ့ကူးစက်သူလူနာသစ်28ယောက်၊ဒါလျန်စိတ်ကမ်းမြို့မှာနောက်ထပ်3ယောက်နဲ့ပြပကပြန်လာသူတွေက9ယောက်ရှိပါတယ်။ဟောင်ကောင်မှာလည်းဒီကနေ့လူနာသစ်85ယောက်နဲ့သေဆုံးသူ1ယောက်ရှိတာကြောင့်စုစုပေါင်းကူးစက်မှု3900ကျော်နဲ့သေဆုံးသူက43ယောက်ရှိပါတယ်ရှင်။